မင်္ဂလာပါခင်ဗျာဒီတစ်ပတ်မှတ်မှတ်သားသားစကားများအစီအစဉ်မှာတစ်ပတ်အတွင်းပြောဆိုကြတဲ့စကားတွေရဲ့သတိထားမိတဲ့စကားတချို့ကိုကောင်းနှုတ်တင်ပြလိုပါတယ်တိုင်းပြည်အတွက်ပူးပေါင်းဆောင်ရွက်ဖို့နှစ်ဦးသဘောတူခဲ့တယ်လို့တပ်မတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောကြားလိုက်ပါတယ်ကာကွယ်ဦးစည်းချုပ်အဲ့ရိတ်သားမှာတနအိကြာတောင်ဆန်းစုကြည်နဲ့နှစ်ဦးပထမဆုံးအကြိမ်တွေ့ဆုံဆွေးနွေးခဲ့ပြီးသတင်းတောက်တွေကမေးမြန်းရမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကအခုလိုဖြေကြားခဲ့တာဖြစ်ပါတယ်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြောတော့တာပါ။သမရဦးသိန်းစင်ကတိုင်းပြည်တာဝန်တွေကိုအေးချမ်းစွာအာဏာလွှဲပြောင်းပေးမယ်ဆိုတာကဘာသည့်အသိပေးထားပြီးဖြစ်တဲ့အကြောင်းမြန်မာနိုင်ငံတပိုင်းမှာတခါမှမရှိဘူးသေးတဲ့အေးချမ်းစွာအာဏာလွှဲပြောင်းရေးဟာသမရဦးသိန်းစင်ရဲ့ပြုပြင်ပြောင်းလဲရေးအဆုံးသက်အောင်ပွဲဖြစ်ကြောင်းပြန်ကြားရေးဝန်ကြီးဦးရဲထွက်ကပြောလိုက်ပါတယ်။ဒီဇင်ဘာနေ့ရက်နေ့ကနေပြီးတော့မှဥသိန်းစိန်နဲ့ဒေါအောင်ဆန်းစုကြည်တို့45မိနစ်ကြာတွေ့ဆုံဆွေးနွေးပြီးသတင်းမီဒီယာတွေကိုရှင်းပြရမှာဥရဲထွက်ကအခုလိုပြောလိုက်တာဖြစ်ပါတယ်။
ကျွန်တော်ပြောပြီးဒီရကျွန်တော်နိုင်ငံမှာ1948ခုနှစ်လွတ်လပ်ရေးရတဲ့ပုံကယူကော့ဘုတ်တစ်ခုကနေပေါ်နိုင်ရလာတဲ့အစိုးရတဲ့ကနောက်ယူကော့ဘုတ်မှာနိုင်ရတဲ့အစိုးရတဲ့ကဟိုချောချောမွေ့မွေ့ကြီးကြံကြံတွဲပြီးနေတဲ့အစင်ကလုံးဝမရှိဘူး။အဲ့ဒီအစင်ကမဖြစ်ပြောင်းလို့လို့ဒါကျွန်တော်တို့ရဲ့ပြင်ကြံလေးအစိုးရအောင်လို့လည်းဖြစ်ဒီကနေ့မှလည်းအောင်းဆောင်ပြောင်းသဘောတော့ပြည်တော့ပါလေဒီအောင်လို့မှတိချက်ကိုသဘောတူတယ်အဲတမိုင်းရလည်းတတိယလိုဘောင်းသားစုကြီးရလည်းဒီလိုဆန္ဒကောင်းလို့ကျွန်တော်နိုင်ငံတော်လို့လေဒီလိုပဲလူပြည်နိုင်ငံတို့မှာဒီဆန္ဒကောင်းကိုကျွန်တော်ဝိုင်းတော့မှဤဆောက်ဖို့လိုတယ်ဆိုတော့ဒီတဲ့ဘုရားကျွန်တော်ဒီလိုပုဂ္ဂိုလ်ရလည်းအမခတ်တယ်ကျွန်တော်ဆိုးအောင်ဖို့တယ်အမခတ်တယ်အဲဘောင်းသားစုကြီးဒီနေ့လည်းဒီဆန္ဒလို့လို့ပို့ဆိုလို့ကျွန်တော်ဒီသဘောတူ
တယ်တမရပြောခွင့်ရပုဂ္ဂိုလ်ဥရဲထွက်ပြောတော်တာဖြစ်ပါတယ်အစိုးရဟာတနိုင်ငံလုံးအပြစ်ခက်ရက်စဲအစာချုပ် NCA ကိုနောင်တက်လာမဲ့အစိုးရအနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေလက်ဆင့်ကမ်းတည်ဆောင်သွားနိုင်အောင်အုံမြင့်ချဖို့ဆိုတဲ့ရည်ရွယ်ချက်နဲ့အကောင့်ထည့်ဖော်ခဲ့တာဖြစ်ကြောင်းဝန်ကြီးဦးအောင်မင်းကပြောလိုက်ပါတယ်။ဒီဇင်ဘာတရနေ့က NCA သဘောတူစာချုပ်အတည်ပြုပေးဖို့လွှတ်တော်ကိုတင်ပြရမှာဦးအောင်မင်းကအခုလိုထည့်သွင်းပြောကြတာဖြစ်ပါတယ်။
Nationwide Ceasefire Agreement NCA ကိုညှိနှိုင်းရမှာရည်ရွယ်ချက်၃ခုကိုချဉ်းကပ်ခဲ့ပါတယ်။မှတ်တယ်ဒီကရစေးခိုင်မာစီဇမနစ်အမခကျရှိသောနိုင်ငံရေးဆွေးနွေးများစတင်ကောင်းတဲ့ပေါ်ကြီးနဲ့မဆင်တော့နောက်ဘဝကျလာတဲ့အခါမှာလက်စစ်ကံတဲဆောင်သွားနိုင်အောင်ပုံပြချရေးပြုခဲ့လမ်းကျက်တုံးဖြစ်ပါဘူး
NLD ပါတီကလွှတ်တော်ကိုယ်စားလှယ်တွေအနေနဲ့အားခိလိုက်စားမှုကင်းရှင်းရမှာဖြစ်ပြီးမှားယွင်းခဲ့လို့ရှိရင်ဥပဒေအရအေးအေးယူရမှာဖြစ်တဲ့အကြောင်းဥပဒေအရအေးယူလို့ထောင်တန်းကြခဲ့ရင်လည်း NLD ပါတီဝင်ဖြစ်တဲ့အတွက်ရဲဘော်ရဲဘက်စိတ်ဓာတ်နဲ့ထောင်ဝင်စားတော့လာတွေ့မယ်အကြောင်းဒေါအောင်ဆန်းစုကြည်ကပြောကြလိုက်ပါတယ်။အောင်မြန်မာနိုင်ငံကရွေးကောက်ပွဲမှာအနိုင်ရတဲ့ NLD ပါတီကိုယ်စားလှယ်တွေနဲ့နိုဝင်ဘာ30ရက်နေ့ကအစည်းအဝေးတွေ့ဆုံပြီးအခုလိုဒေါအောင်ဆန်းစုကြည်ကမှာကြခဲ့တာလို့အစည်းအဝေးတက်ရောက်ခဲ့တဲ့လွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်ခံထားသူဒေါက်တာတက်တက်ခိုင်ကသတင်းတောက်တွေကိုပြန်ရှင်းပြခဲ့တာဖြစ်ပါတယ်။
အကူညီလိုရင်မသိရင်လာမေးပါမတတ်ရင်လာမေးပါအကူညီလိုရင်လာတောင်းပါတိုးတိုးတိတ်တိတ်ပြောလဲရတယ်ကူညီဖို့အစဉ်သင့်မယ်နော်ကူညီဖို့အစဉ်သင့်ရှိတယ်ဒါပေမဲ့ကိုဟာကိုကိုနီးကိုဟာနဲ့ကိုမှန်တယ်ထင်တာဖြည့်ရှင်းလိုက်ပြီးတော့မှအမှားဖြစ်တယ်ဆိုရင်တော့အမှားကိုအမှန်ပြောင်းလဲပေးမှာမဟုတ်ဘူးဥပဒေကိုချိုးဖောက်ရင်ဥပဒေအတိုင်းပဲအရေးယူပြီးတော့မှဟိုဟာဖြစ်မယ်ဒါပေမဲ့တော့ဘာတစ်ခုရှိလဲဆိုလို့ရှိရင်ဒီကိုရဲ့အဖွဲ့အစည်းကလူဖြစ်တဲ့အတွက်ကြောင့်မလို့နောက်ဆုံးထောင်ကျသွားရင်တော့ထောင်ဝင်စားတော့လာတွေ့မယ်ဥပဒေအရတော့တက်ညာမှာမဟုတ်ဘူးလို့ပြောပြီးတော့ညှိကုံချုပ
်ဒေါက်တာတက်တက်ခိုင်ပြောတော်တာဖြစ်ပါတယ်ပြည်တော်စုဟာခန္ဓာကိုယ်တစ်ခုဖြစ်ပြီးတော့အစိပ်ပိုင်းတစ်ခုကိုထိခိုက်ရင်အသေးနှလုံးကနာကျင်ရတယ်လို့88မျိုးဆက်ကြောင်းသားကောင်းဆောင်ကိုမင်းကိုယ်တိုင်ကပြောလိုက်ပါတယ်စစ်ပွဲတွေဖြစ်နေတဲ့ဒေသကလေးတငယ်တွေနဲ့ပြည်သူတွေရဲ့ဘဝထိခိုက်နေရတာကိုစာနာထောက်ထားဖို့နဲ့ငြိမ်းချမ်းရေးကိုကလေးတငယ်တွေကတဆင့်ဖြန့်ဝေနိုင်ဖို့လှုပ်ရှားလှုပ်ဆောင်နေတဲ့ပတ်သက်ပြီးအားဖြင့်အမေမြရမှာကိုမင်းကိုနိုင်ကအခုလိုပြောရတာဖြစ်ပါတယ
်ကျွန်တော်နားလေတာတစ်ခုရှိတယ်ဗျာလူကြီးတွေရောက်တရာလောက်တရားဟောတာထက်ကလေးတယောက်လောက်ရဲ့ငိုတန်ကကျွန်တော်တို့အရှင်ကိုပို့ပြီးတော့ထိခိုက်တယ်ငင်းညံ့ရုံလည်းကျွန်တော်ရနိုင်မယ်လို့ကျွန်တော်နားလေတယ်ဒါကြောင့်မလို့မြို့ပြမှာဒီမှာကြည်လွတ်တဲ့ဒေသမှာဟိုငင်းညံ့တဲ့နေရာကလူတွေကခံစားချက်အပြည့်ရှိတယ်ဟိုဒီပြည်တော်စုကခန္ဓာကိုယ်တစ်ခုပဲဘယ်နေရာထိထိနှလုံးသားနားတယ်ဗျာအဲ့ဒါကြောင့်သူတို့အတွက်ကျွန်တော်တို့နိုင်တဲ့လောက်လွတ်တဲ့ခါကျွန်တော်တို့ကလေးတွေလူငယ်နဲ့လုပ်မယ်ဒီကလူငယ်တွေရဲ့ချစ်ခင်မှုစာနာထောက်ထားမှုတွေကိုဟိုပို့မယ်ကျွန်တော်တို့ပြောချင်တာကတော့ပြည်တော်စုဘယ်နေရာမှာပဲဖြစ်ဖြစ်စစ်ပွဲဖြစ်နေမငင်းကြရင်ပြည်တော်စုတစ်ခုလုံးကမခံစားနိုင်ဘူးအဲ့ဒီအတွက်ဟိုငင်းကြရင်ရောက်အောင်တော့ကျွန်တော်နိုင်တဲ့အစွမ်းနဲ့ကြိုးစားမယ်ဆိုတော့ကျွန်တော်တို့ပြမှာ
ကိုမင်းကိုနိုင်ပြောကြတော့ဖြစ်ပါခင်ဗျာအခုတော့မမသားသားစကားများအစီအစဉ်လောက်ပါခင်ဗျာကြီးစုနားဆင်ကြသူအားလုံးကိုအထူးကျေးဇူးတင်ပါတယ်